ဆီးရီးယားနိုင်ငံမှာဓာတ်ရုပ်လက်နက်ပမာဏအတိုင်းအတာတစ်ခုထိအသုံးပြုထားတယ်လို့ယုံကြည်ရတဲ့အကြောင်းကုလသမဂ္ဂရဲ့အစည်းအဝေးခန်းစာတင်မှာဖော်ပြထားပါတယ်။ဆီးရီးယားနိုင်ငံဟာဓာတ်ရုပ်လက်နက်ထုတ်လုပ်ရမှာအသုံးပြုတဲ့ဆာရင်ဓာတ်ပစ္စည်းလက်နက်တစ်မျိုးကိုဓာတ်ပစ္စည်းတစ်မျိုးကိုအချိန်အတော်များများအသုံးပြုခဲ့တယ်ဆိုပြီးတော့လည်းပြင်သစ်ကအင်ကာနီမှာပြောဆိုခဲ့ပါတယ်။ဆီးရီးယားနိုင်ငံတွင်နှစ်နှစ်ကျော်ကြာဖြစ်ပေါ်လာခဲ့တဲ့ပြည်ပခန့်တွေမှာတည်ဆုံးသူရေအတွက်တိုးလာတယ်လို့လည်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌပေါ်လိုပင်ယေရိုရဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်သွင်းတဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။လူသားစံတဲ့စိတ်ဓာတ်တွေဟာစစ်ပွဲတွေကြားမှာပျောက်ကွယ်သွားရပြီဖြစ်တဲ့အကြောင်းနဲ့ဆီးရီးယားပြည်ထနာဟာစီးရီးယားဖြစ်ရှင်ရမှာမဟုတ်ဘဲတန်တမန်နီလန်ရသာဖြစ်ရှင်ဖို့လိုအပ်တဲ့အကြောင်းပင်ယေရိုကသူ့ရဲ့အစည်းအဝေးခန်းစာထဲမှာထည့်သွင်းပြောဆိုထားတာပါ။ဆီးရီးယားနိုင်ငံဟာဓာတ်ရုပ်လက်နက်တွေကိုအသုံးပြုတယ်လို့ပြောဆိုနေပေမဲ့ဘယ်လိုဓာတ်ရုပ်လက်နက်မျိုးကိုသုံးတယ်ဘယ်သူတွေကသုံးတယ်ဆိုတာကိုသိဖို့လုံလောက်တဲ့အနေထားအထောက်အထားတွေမရှိဘူးလို့လည်းကုလသမဂ္ဂရဲ့အစည်းအဝေးခန်းစာအသစ်မှာဖော်ပြထားပါတယ်။စီးရွေးနိုင်ငံကဓာတ်ရုပ်လက်နက်တွေအသုံးပြုခဲ့တယ်ဆိုရင်ဓာတ်ရုပ်လက်နက်ထိခိုက်သူတွေနဲ့ဓာတ်ရုပ်လက်နက်အသုံးပြုထားတဲ့ပစ္စည်းနမူနာတွေပါပြသနိုင်ဖို့လိုတယ်လို့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့ပြည်ထောင်နိုင်ငံကတခုခံတစ်ခုမှပြုလုပ်ခဲ့တဲ့စမ်းသပ်မှုတွေကနေတွေးရှိကြရစီးရွေးနိုင်ငံဟာဓာတ်ရုပ်လက်နက်ထုတ်လုပ်ရမှာအသုံးပြုတဲ့ဆာရင်ဓာတ်ပစ္စည်းတစ်မျိုးကိုအချိန်တော်များများအသုံးပြုခဲ့တယ်ဆိုပြီးပြင်သစ်နိုင်ငံသားရေးဝန်ကြီး Laurent Fabius က Paris မြို့မှာပြောဆိုခဲ့ပါတယ်။တခွဲကန်ထဲမှာတခြားဝေတွေ့ရှိခဲ့တဲ့ရလဒ်တွေကိုကုလသမဂ္ဂကိုလွှဲပြောင်းပေးပြီဖြစ်ကြောင်းပေးပြီးတဲ့အကြောင်းလဲသူကပြောပါတယ်။ဒါပေမဲ့ဘယ်နေရာမှာဘယ်သူတွေကိုဓာတ်လက်နက်နဲ့တိုက်ခိုက်ခဲ့တယ်ဆိုတဲ့အချက်ကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူး။